သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်မွာဇူလာဇန်6ရက်ခရစ်နှစ်2023ဇူလိုင်လ23ရက်စနေနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်တော်ကြီးအတွင်းမှာဆင်းရင်ကျင်းပတဲ့ဒေါ်မော်လီမိသားစုနဲ့ဦးထွန်းမောင်ဒေါ်ရဲလင်းမိသားစုတို့ရဲ့ဓမ္မဒါနအမတ္တဒါနအလှူတော်ဖြင့်ခုနှစ်ရက်မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲကြီးဟာဖြင့်ယနေ့အောင်မြင်ပြီးဆုံးတဲ့ပွဲတော်ကြီးဖြစ်ပါတယ်ယနေ့အောင်မြင်ပြီးဆုံးခဲ့ပြီဖြစ်ပါတယ်အဲ့ဒီအောင်မြင်ပြီးဆုံးတာလည်းပဲတကယ်ဝမ်းမြောက်ဝမ်းသာယောဂီများကိုယ်တိုင်အချိန်ပြည့်ကြိုးစားပွားများအထောက်ကြတာကိုတွေ့ရတဲ့အတွက်ဘုန်းကြီးများလည်းသူဝမ်းမြောက်ပါတယ်ဘုန်းကြီးတို့အခုအမေရိကန်နိုင်ငံကိုကြွရောက်ပြီးတော့ယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းမာသတိပဋ္ဌာန်ဝိပဿနာတရားတို့ပြသရတာဟာဖြင့်ဂရိဘာဖနှက်စည်းပြီးတော့ရွှေထီးဆောင်ပြီးတော့ပြရတယ်လို့ပါပဲ။ဘာကြောင့်လဲဆိုတော့ပထမဦးဆုံးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ကုဒီဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးရဲ့ဦးစီးပဒနာနာယကဆရာတော်ကြီးဖြစ်တော်မူတဲ့ဆရာတော်ကြီးဦးတီလနန္ဒတို့ခြံမြေဆရာတော်တို့အရှိဘက်မှာသာသနာပြုရတဲ့ကေလာတာနောက်ပါဥယကဓမ္မကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာနောက်ပါတပည့်တန်ခါ၄ပါးနဲ့ဒီအမေရိကန်နိုင်ငံကိုကြွားရောက်ခဲ့ပါတယ်အဲဒီလိုအမေရိကန်နိုင်ငံကြွားရောက်တဲ့အခါကာလမှာမြန်မာဗုဒ္ဓဘာသာဥယျာဉ်ဟာလည်းပဲအင်မတန်မှနည်းနေပါတယ်ပြည်내တိုင်းပြည်내တိုင်းမှာလက်ချိုးရေးတွက်လို့ရလောက်တဲ့ဥယျာဉ်ပဲရှိပါတယ်ဒီလောက်များပြားတဲ့ဥယျာဉ်မရှိပါဘူးမရှိတော့ဆရာတော်ဘုရားကြီးနဲ့ဒီနောက်ပါတန်ဃာတော်များတိတ်ခူကြရတာဟိုတယ်ဒီမှာတခါတရံတိတ်ခူရပါတယ်တခါတရံမှာတီဟိုအကြောင်းမှာတိတ်ခူရတာရှိပါတယ်တခါတရံမှာယူရယာအကြောင်းလောအကြောင်းအဲ့ဒီလိုအကြောင်းနေမှာတိတ်ခူရတခါတရံမှာတခါတော်မှာများရဲ့အိမ်ကခြေဝန်းတဲ့အတွက်ခြေဝန်းတဲ့အိမ်မျိုးရောက်ပြန်တော့လည်းပဲအဲ့ဒီဟာပြင်မြန်တော့ဒါကြကမများကိုငဲ့ပြီးတော့ဆရာတော်ဘုရားကြီးကအဲ့ဒီအိမ်မှာတိတ်ခူရပါတယ်။သို့တော်ဆရာတော်ဘုရားကြီးဟာဒီဒကာဒကမများကိုငဲ့ပြီးတော့သာအိမ်တွေကိုကြွရောက်ပြီးတော့တရင်သုံးပေးပေမယ့်ဆရာတော်ဘုရားကြီးဟာကြောစင်းပြီးကြောခင်းပြီးတော့အိယာဘုကိုမချိန်ဆက်ပါဘူး။တမိုးရီတယံဒီတော့အိမ်မှာယဟန်တော်များဒကာဒကမများနဲ့အတူအိတ်ဆက်ခွင့်မရှိပါဘူး။အဲ့တော့ဆရာတော်ဘုရားကြီးဟာမိမိပေးထားတဲ့မိမိအတွက်ခင်းကျင်းထားတဲ့နေရာမှာပဲညင်လုံးပေါက်ဆရာတော်ဘုရားကြီးဟာထိုင်ပြီးတော့ပဲသတင်းသုံးပါတယ်။ဈဉံလျှောက်ပြီးသတင်းသုံးတယ်ထိုင်ပြီးသတင်းသုံးတယ်။ကြုံမစင်းငယ်ဘူးကြုံမခင်းငယ်ဘူးအဲ့လိုသာသနာပြုတဲ့အခါကာလမှာနေရာထိုင်ခင်းမပြည့်စုံတော့အခက်အခဲတွေများကြီးရှိခဲ့ပါတယ်။အဲ့ဒီမှာဒီမြန်မာနိုင်ငံမှာရောက်ရှိမြန်မာနိုင်ငံမှာရောက်ရှိနေကြတဲ့အမေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့ဒကာဒကာများကဆရာတော်ဘုရားကြီးပြန်ကြွတော့မယ်ဆိုတဲ့အခါကြတော့ဒီနောက်ဖက်ကမ်းခြေရောက်တဲ့အခါမှာလည်းဆရာတော်ဘုရားကြီးကြွန်ကြတော့မယ်ဆိုတော့မိမိတို့ကိုယ်ကိုစိတ်ကပ်ဖို့တန်ခါတကာတပားလောက်ထားပြီးခဲ့ပါဗျာဆိုတော့ဒီနောက်ဖက်ကမ်းကိုဆရာတော်ဦးတီလန္ဒာဘီဝန္ဒာကိုဆရာတော်ဘုရားကြီးထားခဲ့ပါဟိုရှိပဲကံရောက်ပြန်တော့လည်းပဲရှိပဲကံကဒကာဓမ္မတွေကတောင်းဆိုလို့အဲ့ဒီမှာဆရာတော်ဥက္ကိလာတကိုမာသီဆရာတော်ဖျားကြီးထားခဲ့ပါတယ်။ယ အဲ့ဒီဒီနှစ်ပါးအမေရိကန်နိုင်ငံမှာသာသနာပြုဖို့တနည်းအားဖြင့်အမေရိကန်နိုင်ငံရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်များဗုဒ္ဓဘာသာရဲ့ထုံတန်းစင်လာလေးတွေမမေ့မပြောက်ရအောင်တရားနိလန်းတွေပေးပြီးတော့ဟောကြားဖို့ဆိုပြီးတော့ပင့်တဲ့ပုဂ္ဂိုလ်ကလည်းပင့်တဲ့အတွက်ပါစီဆရာတော်ဘုရားကြီးလည်းထားပေးခဲ့ပါတယ်သို့တော်အဲ့ဒီချိန်တုန်းကဒီဆရာတော်နှစ်ပါးရဲ့အခက်ခဲတွေဟာဘုန်းကြီးတို့အမေရိကန်နိုင်ငံမရောက်ဘူးပါဘူးဒါပေမဲ့အခက်ခဲတွေဘုန်းကြီးအနန္နာနေအကုန်သိနေပါတယ်ဘာကြောင့်သိနေရလဲဆိုတော့ဒီဆရာတော်နှစ်ပါးဟာလစဉ်လစဉ်မိမိတို့ရဲ့ကြုံတွေ့ရတဲ့အခက်ခဲတွေကိုမာစီဆရာတော်ဘုရားကြီးကိုတင်ပြပါတယ်လစဉ်စာတွေရောက်ပါတယ်အဲ့ဒီစာတွေဟာဘုန်းကြီးအကုန်ဖတ်ရပါတယ်အကုန်ဖတ်ရတဲ့အတွက်ကြောင့်မို့ဒီနိုင်ငံမှာတရင်သုံးနေကြတဲ့ဆရာတော်ဘုရားတွေဟာတော်တော်ပင်ပင်ပန်းပန်းခက်ခက်ခဲခဲသာသနာပြုခဲ့ရတာကိုဘုရားစာနဲ့ဖတ်ပြီးတော့နေရတဲ့အတွက်ကြောင့်မို့အခက်ခဲတွေအကုန်လုံးသိရပါဆရာတော်ဥတီလန္ဒာရေးလိုက်တဲ့စာလေးတွေဆိုရင်လေသူဟာဘဲအိမ်ကိုသွားပါတယ်အဲ့ဒီအိမ်ကပင့်လို့သွားပါတယ်အဲ့ဒီအိမ်ကတခါမြန်မာတွေရဲ့အဝင်ထွက်ဘုန်းကြီးရှိတယ်ဆိုတော့လည်းပဲဆုံးလေးလာကလိုက်ကြအဝေးကနေလာကလိုက်ကြဟိုအဝေးရကြတယ်ဆိုရင်မြန်မာဆရာတော်တပါးရှိတယ်ဆိုလာကြအဲမိမိရဲ့မိဘအတွက်သို့မဟုတ်မိမိမွေးနေ့အတွက်စသည်ဖြင့်လာပြီးကုသိုလ်ကောင်းမှုလေးပြုကြလာကကြလူကြအဝင်ထွက်များတယ်လို့ပြောတာနဲ့တခါအဲ့ဒီအိမ်ကထွက်ခဲ့ရပြန်အဲ့ဒီအိမ်ကနေထွက်ပြီးတော့တနည်းအားတခါနဲ့ဘုန်းကြီးကျောင်းဖြစ်တယ်ကမ္ဘောဒီးယားကျောင်းဖြစ်စီဒီဟိုကျောင်းဖြစ်စီတခါနဲ့ချင်းကပ်ပြီးတော့ကနဒါမိခုပြီးနေလဲရပြန်ရောအဲ့ဒီမှာကြာရှည်နေလို့မဖြစ်ပြန်တဲ့အခါကလာကြတော့ဒီခါတနည်းအားရှာရပြန်ရောအခုဘုန်းကြီးကဟိုနောင်နန်းမှာထားတဲ့ကားဟိုဟွာကြီးနဲ့တူပါလေဟုတ်ပါမှာအဲ့ဒါကြီးကိုတွေ့တဲ့အခါကျတော့ဩဆရာတော်ဥတိလန္ဒာရေးပြီးတော့မာစီဆရာတော်ဘုရားကြီးရှိလျှောက်ထားတာဒီလိုကားအင်ကြီးနဲ့တူတယ်သူအဲ့ဒီမှာတရုတ်တကာလေးတယောက်နဲ့ကားအင်ကြီးထဲမှာလည်းနေခဲ့ရတဲ့အကြောင်းလေဆရာတော်ဘုရားကြီးကိုတခါလေတင်ပြပြီးလျှောက်ထားတာဘုန်းကြီးဖတ်ရပါတယ်။နောက်ပြီးတော့အဲ့ဒီမှာဒီလိုတကားလေးနဲ့ဒီမြန်မာတကားဒကမတွေအလုတ်ဆင်းချိန်အလုတ်သိမ်းချိန်ပေါ့အိမ်ပြန်ရောက်တဲ့အချိန်ကိုအဲ့ဒီတကားလေးနဲ့လှက်ပတ်ပြီးတော့ပေါ့အလူခံရကိုယ့်ဘဝရက်တည်နေအောင်အဲ့ဒီမှာလူခံရတာတွေဟာဟိုတလားတလားကိုများများကြီးမဟုတ်ဘူးနဲ့တူပါတယ်$2တို့လာစဉ်လာစဉ်ထောက်ပံ့ဖို့အဲ့ဒီမှာဆရာတော်ကလှက်ပံ့ပြီးတော့မြန်မာရှိတဲ့နေရာမြန်မာရှိတဲ့အိမ်တွေကိုလှက်ပံ့ပြီးတော့စီယုံပြီးတော့တခါတည်းအလူလက်ခံရတယ်အဲ့ဒီလိုနဲ့ဒီဆရာတော်ရည်တည်ခဲ့ရတာလေနောက်ပြီးတော့ဒီနိုင်ငံမှာနေထိုင်ခွင့်ရဖို့အတွက်အကူအညီတောင်းခံရတယ်အခက်ခဲပေါင်းများစွာကိုမာစီဆရာတော်ဘုရားကြီးတင်ပြတာလေဘုန်းကြီးဖတ်ရပါဟိုရှိပဲကမ်းပါနေတဲ့ဆရာတော်ဥက္ကေလသရဲ့အခက်ခဲတွေသူ့ရဲ့ခက်ခဲတွေကလည်းဒီလိုပါပဲဟိုအိမ်သွားကန့်နေလေရပြောင်းရွှေ့ရပြန်ပြီဟိုကျောင်းသွားကန့်နေရပြောင်းရပြန်ပြီဒီကျောင်းကန့်နေရပြောင်းရပြန်ပြီအဲဒီမှာအာမခံပေးမဲ့ပုဂ္ဂိုလ်မရှိလို့နေရထိုင်ခင်းကခက်ခဲပြန်ပြီဒီနိုင်ငံကိုနေခွင့်ရဖို့အတွက်အခက်ခဲတွေအမျိုးမျိုးနဲ့ကြိုးစားရုန်းကန်ပြီးတော့ဒီဆရာတော်နှစ်ပါးရဲ့သာသနာပြုခရီးဟာတကယ်ပင်ပန်းကြမ်းတမ်းစွာသာသနာပြုခဲ့ရတာဘုန်းကြီးတို့အဲကိုယ်တိုင်သိရပါတယ်ဘုန်းကြီးစာနဲ့ဖတ်ပြီးတော့ပေါ့နိအခုဘုန်းကြီးတို့ရောက်လာတဲ့အချိန်ကြီးကြတော့အင်မတန်ကိုဒီမှာမြန်မာတွေဆိုတာလည်းပဲလက်ညှိုးထူးမလွဲဖြစ်နေမြန်မာတွေကလည်းပဲတောင်းနဲ့သိမ့်နဲ့ချီပြီးတော့ဒီနိုင်ငံထဲမှာအများကြီးဖြစ်နေတယ်မြန်မာဗုဒ္ဓဘာသာတွေရဲ့တရားတရားဟာလည်းပဲတားဆီးလို့မရလောက်အင်မတန်ကောင်းကြတာဆိုတော့အလူဒါနတွေကလည်းပဲဒီမှာလုံးဝမပြတ်ဘူးကိုဒီမှာကြောင်းတက်ကြီးတွေကြည့်လိုက်ပြန်တော့ဩဒီဆရာတော်ကြီးအခုဘုန်းကြီးရှေ့ပဲဘုန်းကြီးဒီနှစ်ကြွလာတာမင်္ဂလာရမကြောင်းတက်ကအဲ့ဒီကဗုဒ္ဓဘာသာအသင်းကပင့်လို့ဘုန်းကြီးကြွတာပါအဲ့ဒီကြောင်းတက်ဟာလည်းပဲဆရာတော်ဥက္ကေလသပင်ပန်းကြီးစွာမာစီဆရာတော်ဘုရားကြီးထားခဲ့ရင်ကနေပြီးကြောင်းဖြစ်အောင်ပင်ပန်းကြီးစွာကြိုးစားပြီးတော့ဆောင်ရွက်ခဲ့ရတဲ့နေရာလေးပါအခုအဲ့ဒီနေရာဟာလည်းပဲအင်မတန်အောင်မြင်နေပါအမြဲတမ်းအောင်မြင်နေပါပြီဒီလိုပါပဲနေရာထိုင်ခင်းနေသို့တော်ဒီနေရာတော့မကောင်းပါဘူးမကောင်းဘူးဆိုတာက အခုဒီမှာဘုန်းကြီးကကြည့်ရတော့ဒီမှာအခန်းလေးတွေနေနေရတယ်အဲ့ဒီမင်္ဂလာဓမ္မမှာအခန်းမရှိဘူးအခန်းမရှိတော့ဓမ္မယုံကြီးအောက်ထပ်မှာတန်းစီပြီးတော့အေးရပါတယ်ဓမ္မယုံကြီးရဲ့အောက်ထပ်မှာတန်းစီပြီးတော့အေးရတော့အကုန်လုံးလူ90 60တန်းစီအေးရတဲ့ခါကြတော့ပြောရရင်တော့ဘုန်းကြီးတို့မြန်မာနေလေတချို့ကလည်းအေးရပေါ့အိပ်ပျော်သွားပြီဆိုတာနဲ့ဟောက်တော့အဲတော့ဟောက်တော့ဒီဟောက်တန်နဲ့ပဲအိပ်မရတာဒီမနဲ့တရားလျှောက်ရင်အဲ့ဒါတွေကများများလျှောက်တယ်အဲတော့ဘုန်းကြီးလည်းမတတ်နိုင်ပါဘူးဘုန်းကြီးကပြောအဲ့ဒီဟောက်တာကိုမတတ်နိုင်ပါဘူးအဲတော့ဟိုမဟောင်းအောင်အတန်မထွန်းအောင်လုပ်တဲ့နီးတော့ရှိတယ်လို့တော့ပြောပါတယ်အဲတော့လာမဲနှစ်ကြရင်အဲ့ဒီနီးလေးနဲ့နေနေအကာအကွယ်လေးလုပ်ကြပါလို့ဘုန်းကြီးကပြောရတယ်။အဲတော့အဲ့ဒီမှာဒီလောက်အခုဒီမှာဆိုတာက3ယောက်တခန်3ယောက်တခန်နေရာကြက်တဲတယ်ဆိုပေမဲ့ကိုချင်းချင်းလေးနေရရင်ဒီလောက်ကြက်ကြက်တဲတယ်မဟုတ်ပါဘူး။ဘုန်းကြီးမြန်မာနိုင်ငံမှာဆိုရင်လေဘုန်းကြီးရဲ့ရွှေမင်းဝန်သာသနာရိပ်သာရန်ကုန်ရွှေမင်းဝန်သာသနာရိပ်သာတကယ်ယောဂီဆန့်တာက300ကျော် 400 ခန့်ပဲဘုန်းကြီးဆန့်ပါတယ်။ဂရင်တလုံးယောဂီတယောက်ကလထိုင်စပွဲပြီယူတလုံးရှိပါတယ်။အဲ့ဒီလိုတလုံးစီနဲ့ထားပေးနိုင်ပါတယ်။တချို့ခန်းနေကြတော့နှစ်ယောက်နေခန်းနေရှိပါတယ်။အဲ့ဒီလိုပဲစပွဲကလထိုင်နဲ့လုပ်ပေးထားပါတယ်။အဲ့ဒီလောက်400ခန်းလောက်ဆန့်တဲ့ရိတ်သာဘုန်းကြီးတို့နှွေရာသီလိုတင်းညာရာသီမှာဆိုရင် 1200 ကျော်လောက်ဆိုတော့စဉ်းစားကြည့်ပါဘယ်လိုနေလဲဆိုတာ။အဲ့တော့ဘုန်းကြီးမကြည့်ရဲပါဘူးသူတို့။အဲ့တော့ဘယ်လိုနေကြထိုင်ကြတယ်ဆိုတာမကြည့်ရဲပါဘူး။နောက်မေးကြည့်တဲ့အခါကျတော့မှကရင်နှလုံးကိုဆက်လိုက်တယ်နှစ်ယောက်ခန်းနေရဂရင်နှလုံးကိုဆက်လိုက်တယ်ဆက်ပြီးတော့ဂရင်ပေါင်းမှာအဲ့ဒါဂရင်ပေါင်းမှာ3ယောက်စီအေးလိုက်တယ်အဲ့ဒီရဲ့ဂရင်အောင်မှာတခါတည်းဝင်ပြီးတော့ငယ်တဲ့ပုဂ္ဂိုလ်တွေကစီအေးလိုက်တယ်အဲ့တော့6ယောက်9ယောက်လောက်နေကြတယ်အဲ့ဒီလောက်နေကြတယ်ဆိုတော့နေရထင်ရတာဆင်းရဲပေမဲ့သူတို့စိတ်မဆင်းရဲပါဘူးတဲ့ဘာကြောင့်လဲဆိုတော့ဒီလိုပိတ်ရဲ့အချိန်အခါလေးမှာကိုလှုပ်တင်လှုပ်ထိုက်တဲ့တရားကိုလှုပ်ခွင့်ရတဲ့အတွက်သူတို့ဝမ်းသာတယ်ပျော်တယ်ဘုန်းကြီးတို့ကုတရားပိဋကလည်းအဲ့ဒီလိုပဲစိတ်ထဲမှာပြောစီခြင်းပါလေ။နေရထင်ရတာဘလောက်ပဲချက်တဲချက်တဲငါတို့လှုပ်ချင်တဲ့အလုပ်ကလေးတရားအလုပ်ကလေးကိုငါတို့လှုပ်ခွင့်ရပြီဆိုတာလေးကိုပဲအာယုံပြုတ်ပြီးတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ဖို့နောက်ပြီးတော့တွေ့ကြုံလာတဲ့အခက်ခဲလေးကိုလည်းပဲကုဆရာတော်ဥဝတ္ထရာပြောသလိုပဲတွေ့ကြုံနေရတော့အခက်ခဲတွေတော့အမျိုးမျိုးရှိမှာပါ။အဲ့ဒီအခက်ခဲတွေကိုလည်းပဲမိမိတို့ကသိခံပြီးတော့ကိုလှုပ်ချင်တာတရားပဲလေဒီတရားလေးလှုပ်လေးလှုပ်ရရင်တော်ပြီတရားလေးနားရရင်တော်ပြီတခြားအခက်ခဲတွေကိုတော့ဖြင့်ဘုန်းကြီးတို့ကဟိုဘာပဲဖြစ်ဖြစ်တွေ့ကြုံလာတဲ့အခက်ခဲတွေကိုသီခံမှုနဲ့ကြော်လွန်ရမှာပါဘာနဲ့ကြော်လွန်ရမှာလဲဟေးအရာရာမှာအားလုံးသီခံမှုနဲ့ကြော်လွန်သွားရမှာဖြစ်ပါသီခံမှုနဲ့ဆိုရင်အားလုံးအောင်မြင်နိုင်ပါတယ်လောကအတွက်မှာလည်းအောင်မြင်နိုင်ပါတယ်ဒီတရားမှလည်းပဲသီခံရဲ့နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာဆူယူစကားတောင်ရှိထားတာ။အဲတော့သီခံပြီးအလုလုသွားရင်နိဗ္ဗာန်ထီအောင်မျက်မှောက်ပြုနိုင်တာမှာ။ဒါကြောင့်ဒီမှာကအရှိဘက်နဲ့စာရင်ကုဒီဘက်ကအများကြီးပြည့်စုံနေတာတွေ့ရမှာ။ဆိုလိုရင်းကတော့တစ်ချိန်လုံးကခက်ခက်ခဲခဲနဲ့တကယ်ခရောင်းလန်းကြီးထဲမှာကြံ့ကြံ့ထန်ထန်ပင်ပန်းဆင်းရဲစွာသာသနာပြုသွားတဲ့ဒီဆရာတော်နှစ်ပါးတကယ်အောင်မြင်ပြီဆိုတဲ့အချိန်ကျတော့ဒီဆရာတော်နှစ်ပါးလုံးမရှိရှာရတော့နဘာလို့မရှိတော့အဲဒါအဲ့ဒီသူတို့လမ်းခင်းသွားတဲ့သူတို့ခင်းသွားတဲ့လမ်းပေါ်မှာဘုန်းကြီးတို့ကကော်စောခင်းသွားတဲ့လမ်းပေါ်မှာဘုန်းကြီးတို့တက်တက်တာတာလေးလျှောက်လိုက်ရတယ်။ဒါမှမဟုတ်ဆရာတော်ပင်ပန်းလာလုံးဝမပင်ပန်းပါဘူး။ဘာလို့မပင်ပန်းလဲဆိုတော့ဘုန်းကြီးတို့ဘာမှကြောင်းကြစိုက်ထုတ်ပြီးတော့လုပ်ရတာဘာတခုမှမရှိဘူး။အခုဒီဆရာတော်တွေအားလုံးဆောင်ရွက်ပေးထားတယ်။အခုဆိုရင်လည်းဆရာတော်ကြီးမရှိတော့တဲ့နောက်ပိုင်းမှာဒီကဆရာတော်ဦးဇော်ဒါလင်္ကာရတို့ဒီကဆရာတော်ဦးဝတ္ထတို့ဒီမှာအားလုံးတိုက်တာကြီးကိုဆရာတော်ကြီးဥတီလန္တာချမှတ်သွားတဲ့လမ်းစဉ်အတိုင်းပဲသူတို့လည်းချမှတ်ပြီးတော့အဲ့ဒီလမ်းစဉ်အတိုင်းပဲလိုက်နာပြီးတော့ဒီကြောင်းတက်ကြီးကိုတစ်ဆင့်နဲ့တစ်ဆင့်တိုးတက်အောင်တစ်ဆင့်နဲ့တစ်ဆင့်ပို့ပြီးတော့စီပင်ပြန်ပွားအောင်ထွန်းကားအောင်ဆောင်ရွက်နေကြတာတွေ့ရတော့ဘုန်းကြီးတို့အနေအချင်းအထူးခုံယူတယ်အထူးဝမ်းမြောက်တယ်အထူးဝမ်းသာပါတယ်ဒီဆရာတော်ကြီးပင်ပန်းကြီးစွာဆောင်ရွက်လာခဲ့တဲ့သာသနာပြုလာခဲ့တဲ့သာသနာဒါအောင်ပွဲကြီးအောင်ပွဲခံတဲ့နေရာကြီးတွေဖြစ်ပါတယ်အခုနှစ်ပါးစလုံးဟာမရှိရှာတော့ပါဘူးဟိုဘက်ကမင်္ဂလာရာမကျောင်းတက်ကြီးရလဲအင်မတန်မှအ ပြည့်စုံပြီးတော့ကြည်ကျေခန္ဓာနေပါတယ်ဒီတိုက်ကြီးကတော့ပို့ပြီးတော့ကြည်ကျေခန္ဓာတာတွေ့ပါဒီလောက်ကြေကြေဝန်းဝန်းကြီးနေဆိုတော့မြန်မာပြည်ဗုဒ္ဓဘာသာဝင်နေနေနဲ့မိမိတို့ရဲ့တာကြီးပွဲဖြစ်စီနာကြီးပွဲဖြစ်စီပျော်ပွဲရှင်ပွဲဖြစ်စီဒီကြောင်းတိုက်ကြီးတွေမှာနာပြီးလုပ်လို့ရပါဟိုမှာကတော့မျိုးလေကောင်ဖြစ်နေတဲ့အတွက်အထိုင်းလျောက်အတန်အသင့်ကျေပေမဲ့ဒီလောက်ဒီစုစုညာညာလုပ်လို့မရပါဘူးဟိုမှာဘောင်းဝင်ညာမှာရှိပါဒီမှာကတော့အင်မတန်လွတ်လပ်ပြီးတော့အဲပြုလုပ်ခွင့်ရတဲ့အတွင်းအင်မတန်ကိုဝမ်းသာစရာကောင်းတဲ့အင်မတန်ဗုဒ္ဓဘာသာဝင်တွေအနေနဲ့ဒီကျောင်းတိုက်ကြီးဟာတကယ်ကိုအာထုအာကိုအာထာပြုတိုက်တဲ့ကျောင်းတိုက်ကြီးတစ်တိုက်ပဲဆိုတာကိုတွေ့ရတဲ့အတွင်းဘုန်းကြီးဝမ်းသာဂုဏ်ယူမိပါတယ်။နောက်အခုဒီတရားစခန်းပွဲကြီးဆိုတာဒါဘုန်းကြီးအနေနဲ့ဒုတိယအကြိမ်မြောက်ပါ။ပထမအကြိမ်တုန်းကဘုန်းကြီး2009ခုနှစ်ကဘုန်းကြီးရောက်လာပါတယ်။2009ခုနှစ်ကအိုးဘုန်းကြီးတို့ဖရီးမောက်မှာမေတ္တာနန္ဒဝိဟာရမှာဘုန်းကြီး9ရက်တရားစခန်းပွဲပါအဲ့ဒီအချိန်မှာဘုန်းကြီးကိုသထကဟိုမှာသင်္นานလေးတွေလာပို့ချရင်ဘုန်းကြီးတွေ့တဲ့အခါကျတော့ကိုသထကြီးအဲ့ဒီမှာလည်းလာပြီးတော့တရားလေးစခန်းလေးဖြစ်နိုင်ရင်ဖွင့်ကျင်တယ်ဆိုတော့ဩဆရာတော်ဒီပြည့်တော်ဆောင်ရွက်ပေးပါမယ်ဆိုပြီးတော့အဲ့ဒီ2009တုန်းက3ရက်တရားစခန်းဘုန်းကြီးဆောင်ရွက်ပေးခဲ့ပါတယ်ဒီမှာ3ရက်တည်းဆိုတော့ရက်ကလည်းအမတန်တိုးပါတယ်ဝင်ရနဲ့ထွက်ရနဲ့အလဲတရက်ပဲကောင်းကောင်းအားထုတ်ရရှိပါတယ်။ဘုန်းကြီးမှတ်သားမိပါတယ်။အလဲတရက်ပဲကောင်းကောင်းအားထုတ်ခွင့်ရှိပါတယ်။ဟိုဘက်ကဝင်တဲ့ရက်ကတရက်နဲ့ထွက်တဲ့ရက်ကတရက်နေ့တစ်ဝက်စီပဲရှိပါ။အဲ့လိုဆိုတော့ပြည့်ပြည့်စုံစုံမှုအခုကြတော့အခုဒီမှာဒေါ်မိုလီမိသားစုများဦးထွန်းမောင်ဒေါ်အေးလေးမိသားစုများရဲ့ဒီနောက်ဖက်ကမ်းမှာပင်လျောက်ချေရပေါ့လေ။ဘုန်းကြီးရဲ့ဒီပြငယ်လေးမောင်မိုးကျော်မအေးစိန်တို့ပေါ့မမိုးကျော်ဆိုတာကတော့ဘုန်းကြီးမဟာစီသာသနာရိတ်တာကြီးမှာဝန်ဆောင်ဖြစ်နေနေစဉ်ခါကလာပေါ့အခုဘုန်းကြီးဝေါ်တရာတို့လည်းဝန်ဆောင်ဖြစ်နေမဟာစီသာသနာရိတ်တာကြီးမှာနေခဲ့ကြဘုန်းကြီးရရှေ့ပိုင်းကဖြစ်တယ်ဘုန်းကြီးဝေါ်တရာတို့ကနောက်ပိုင်းကဖြစ်ပါဘုန်းကြီးတို့မရှိတော့တဲ့နောက်ပိုင်းမှာဘုန်းကြီးဝေါ်တရာတို့ရောက်လာကြအဲ့တော့အဲ့ဒီအချိန်တုန်းကဒီမောင်မိုးကျော်လေးက6နှစ်9နှစ်ပဲရှိပါသေးတယ်အဲ့ဒီအချိန်မှာရှင်ပြုတ်ပြီးတော့ကိုရင်သားမဏိလေးဝတ်ပေးတယ်ကိုရင်သားမဏေလေးဝတ်ပေးပြီးတော့ဘုန်းကြီးကကိုရင်သားမဏေတွေထင်းရကိုရင်ဒိန်ရဟန်းတော်ဖြစ်ပါအဲ့ဒီမှာထင်းရတဲ့အခါကံလာကြတော့ဒီကလေးကចောင်းပျော်ပြီးတော့အဲ့ဒီချိန်ကလေးကဘုန်းကြီးစီမှာအမြဲတမ်းဝင်ထွက်ចောင်းပိတ်ပြီးဆိုရင်ဘုန်းကြီးចောင်းမဲရောက်လာပါတယ်အဲဘုန်းကြီးចောင်းရောက်လာဘုန်းကြီးခံဝေယဝတ်ဆက်လုပ်ဆရာရှိတာလုပ်ဒီလိုနေပြီးညနေပြန်တကတရံအိမ်မာနအကြောင်းကြားပြီးတော့ចောင်းမှာပဲအချင်းအိတ်ဒီလိုနေတယ်အဲ့လိုကြောင်းလဲပျော်သာသနာနဲ့အင်မတန်ပျော်ဘာသာရေးနဲ့အင်မတန်ပျော်တဲ့ကလေးဖြစ်တယ်။ဘလောက်ထီအောင်လဲဆိုရင်သူနောက်ဆုံးနှစ်ဘုန်းကြီးတို့နောက်ဆုံးတက္ကသိုလ်ဟိုနောက်ဆုံးနှစ်ဇာမဝဲဖြေပြီးတော့အဲ့ဒီနောက်ဆုံးနှစ်ဖြေတဲ့အချိန်ထီအောင်ဘုန်းကြီးကြောင်းမှာပဲ။ဘုန်းကြီးရွှေမင်းဝန်သာသနာရေးတာရောက်လာတော့လေရွှေမင်းဝန်သာသနာရေးတာမှာပဲလာပြီးတော့ဝေယဝတ်ဆက်ဆောင်ရွက်ပါ။အဲ့ဒီနောက်ဆုံးဇာမဝဲဖြေပြီးတဲ့နောက်မှာဒီပြပခီးတွေကိုသူထွက်သွားတာဖြစ်ပါအဲ့ဒီကနေပြီးတော့ကင်းကွာသွားတယ်သို့တော့ဘုန်းကြီးဒီနောက်ဘက်ကိုရောက်လာတိုင်းရောက်လာတိုင်းအဲ့ဒီမှာဆက်သွယ်ရှိပြီးတော့ဆောင်ရွက်ပေးပါတယ်အဲဒီဘက်မှာဆိုရင်လည်းပဲအခုသူဥဆောင်ပြီးတော့ဒီနောက်ဘက်ကန်းကတရားစခန်းပွဲလေးတွေဖြစ်မြောက်အောင်သူပဲဥဆောင်ပြီးတော့စီစဉ်ပြီးတော့ဆောင်ရွက်ပေးတဲ့အတွက်အခုမုရိဒာရွှေကျောင်းမှာလည်းပဲ၃ရက်တာတရားစခန်းဘုန်းကြီးဖွင့်ခဲ့ရပါတယ်နောက်ပြီးတော့အဲလီမှာလည်းပဲအဲဓမ္မစက္ကုဓမ္မယုံမှာ9ရက်တာတရားစခန်းအဲ့ဒီမှာလည်းဖွင့်လိုက်ခဲ့ပါတယ်။အောင်မြင်ပါလေ။အားလုံးယောဂီတွေအထုကြပါလေ။တရားတွေလည်းနာကြပါလေ။တို့ဓမ္မယုံအပြည့်ရှံအထုကြပါ။အဲ့ဒီလိုခုတရားစခန်းကိုဘုန်းကြီးဖွင့်ပေးတဲ့အခါကျတော့ဘုန်းကြီးတို့မဟာစီတရားဟာမြတ်သောအားဖြင့်အချိန်ပြည့်အထုရတဲ့တရားဖြစ်တဲ့အတွက်အတော့တရားတရားနဲ့တော့ဝင်မှုခက်ခဲပါလေ။အချိန်ပိုင်းလေးအားထုတ်ပြီးတော့လွတ်လွတ်လပ်လပ်ပျော်ပျော်ပါပါဒီလိုနေရတဲ့လွတ်လွတ်လပ်လပ်နေရတဲ့ကမ္ဘာထံနေမဟုတ်ပါဘူးအမြဲတမ်းရိတ်တာရောက်ပြီးဆိုတဲ့ကွာဒီတရားလုပ်ငန်းကိုဝင်ပြီးလှုပ်လိုက်ပြီးဆိုတဲ့ကွာအချိန်နဲ့တပြေးညီလောက်ရတာပါထိုင်ရင်လည်းရှုမှတ်နေရတယ်လို့ရရင်လည်းရှုမှတ်နေရတယ်သွားရင်လည်းရှုမှတ်နေရတယ်စားရင်လည်းရှုမှတ်နေရအဲ့ဒီလောက်ရှုမှတ်နေရတာပါဒါမှမဟုတ်အဲ့လိုရှုမှတ်ရတဲ့အတွက်ကြောင့်မို့နားကျင်ရလို့မရှိပါဘူးအားကျင်ရလို့မရှိပါဘူးကိုရောစေရောနားခွင့်မရှိပါဘူးအဲ့ဒီမှာတခါတော့ကဘုန်းကြီးတရားပြနေတော့ဒကမာကြီးတယောက်ကသူကအိမ်မှာလည်းပဲဟိုကုန်တယ်ဆိုတော့ချမ်းလဲချမ်းသာတယ်အဲ့ဒီမှာလုပ်ငန်းတွေလည်းများပြားတော့သူကအိမ်မှာအလုပ်တွေရှုပ်လုံးလို့တဲ့နားချိန်မရအောင် နားချိန်မရလို့တဲ့သူကရိတ်တာလာပြီးတော့နားအောင်မယ်ဆိုပြီးရိတ်တာလာနားသူကအဲ့ဒီမှာရိတ်တာလာနားတဲ့ခါကျတော့ဒီဟာအကုန်ရှုမရတာကိုစိတ်ထွင်ရင်ထွက်တယ်လို့ရှုမစဉ်းစားရင်စဉ်းစားတယ်လို့ရှုမဆိုတော့ तू ဘာမှလုပ်ခွင့်မရတော့အရှင်ဘုရားတဲ့အရှင်ဘုရားတို့ရိတ်တာစိတ်လေးတောင်နားခွင့်မရဘူးဗျာစိတ်ထွက်ထွက်တယ်မှရတယ်ပြင်းပြင်းတယ်မှပျော်ပျော်တယ်မှစဉ်းစားရင်စဉ်းစားတယ်မှဆိုတော့တပည့်တော်နားမယ်ဆိုပြီးနားခွင့်လေးများရမလားဆိုပြီးရိတ်တာရောက်လာတာကုနည်းနည်းလေးမှနားခွင့်မရဘူးဗျာလို့သူလျှောက်ဘူးတယ်တကယ်တော့ဘုန်းကြီးတို့ရဲ့ဒီတရားမဟာစီတရားဆိုပေမဲ့မြတ်စွာဘုရားတရားပါဘုသူတရားလဲမြတ်စွာဘုရားကဘာဝိတာဘဟုလိကတာလို့ပြောထားတာအမြဲတမ်းအချိန်နဲ့တပြေးညီထိုင်နေဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းနေဣရိယာပုပဲဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥစည်းတဲ့စိတ်လေးနဲ့ရှုနေရရှုနေဖို့ညွှန်ကြားထားတာပါနောက်ပြီးတော့ဒီလောက်တင်မို့ပေါ့အာယုန်ဒွါရ6ဒွါရသုံးသမျှအာယုန်တိုင်းကိုလည်းပဲလွတ်ခွင့်မပေးရပါဘူးဘာကြောင့်လဲဆိုတော့ဒီ6ဒွါရကလည်းကိလေသာတွေမဝင်နိုင်ဘူးလားဝင်နိုင်တယ်ဆိုတော့ဒီကိလေသာတွေဝင်နိုင်တဲ့အပေါက်ကလေးမှာတတိဥစည်းတဲ့စိတ်ကလေးနဲ့မပိတ်ဆို့နိုင်ရင်ဥဒ္ဓဟုဝင်ကုန်မှာပေါ့ထိုင်ထားတာတွေလကားဖြစ်ကုန်မှာပေါ့အဲ့တော့အမြဲတမ်းကိလေသာဝင်ခွင့်မရအောင်ကိုတတိဥစည်းတဲ့စိတ်နဲ့အမြဲတမ်းအဆောင်ချပြီးတော့ရှုမှတ်ရတဲ့နိလန်ဖြစ်တဲ့အတွက်ပင်လဲပင်မှန်းပါလေအစာပိုင်းလေးမှာတမာရီမရခင်ပင်မှန်းပါလေတမာရီရလို့ဘုန်းကြီးမနေ့ကပြောတဲ့ဥရိယဘယညံမျိုးရောက်ပြီဆိုရင်ကတော့အဲ့ဒီပင်မှန်းမှုရဲ့ရင်စားလုံးဝကျေသွားပါပြီမထကျင်လောက်အောင်မဖြုတ်ချင်လောက်အောင်ကိုတရားမှတ်တည်းအသိကောင်းသွားပါလိမ့်မယ်အဲ့တော့စပြီးတော့အထုစမှာအင်မတန်ပင်မှန်းနေစေယောကိုယောနားခွင့်မရအဲ့ဒီလိုမပြတ်ရှုမှတ်ရတဲ့နည်းဖြစ်တဲ့အတွက်အတော့တရာတရားနဲ့ဝင်ခွင့်မရပါဘူးဝင်လည်းမဝင်ရဲကြပါဘူးရှောင်ပြီးတော့ကြောင်းပတ်ပြေးနေကြတာများပါတယ်ဟဲ့အခုဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံရောက်ရှိနေတဲ့မြန်မာဗုဒ္ဓဘာသာတွေဟာအခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့အခုတရားစခန်းပွဲကြီးမှာယောဂီတွေများစွာဝင်ရောက်ပြီးတော့အထုကြအထုကြတဲ့ပုဂ္ဂိုလ်တိုင်းလည်းပဲတကယ်ကိုဒီကညွှန်ကြားချက်အတိုင်းပဲလိုက်နာပြီးတော့ကြိုးစားအထုကြတာကိုတွေ့ရပါတယ်မကြိုးစားနိုင်တာလည်းရှိတာပေါ့ဒါပေမဲ့လို့လိုက်နာပြီးတော့ကြိုးစားကြတာများပါတယ်အဲ့လိုကြိုးစားအထုကြတာတွေ့တဲ့အတွက်ဘုန်းကြီးအနေအားဖြင့်လည်းပဲအထူးဗုဒ္ဓဘာသာဝင်တွေအတွက်ဝမ်းမြောက်ဝမ်းသာဖြစ်ပါတယ်ဘုန်းကြီးမနေ့ကဘုန်းကြီးရဲ့ဆန္ဒဓမ္မပီတိလေးဖြစ်စီခြင်းပါလေဓမ္မရတ္တလေးအ ਨੇ စုံအောက်ထည့်ဒီညာအစဉ်တန်းလေးလောက်တော့ရစီခြင်းပါလေလို့ဘုန်းကြီးပြောခဲ့တယ်။ဒါကြောင့်မို့ဒီကနေ့ယောဂီများကိုဘုန်းကြီးပြောခြင်းတာကဒီတစ်ချိန်ဘုန်းကြီးနဲ့အခုတရားအထုတ်တယ်။ဒီတစ်ချိန်အခုဒီဓမ္မရတ္တဓမ္မပီတိလေးကိုတိုင်ကိုတွေ့မခံစားရသေးဘူးဆိုရင်ကဲဘုန်းကြီးတို့ဒီယောဂီတွေနောက်တစ်ချိန်ဘုန်းကြီးနဲ့ပြန်ပြီးတော့စုံတဲ့အခါဘယ်လိုလဲကြိုးစားမလားမကြိုးစားဘူးလား။အဲ့ဒီညာမျိုးရအောင်ကြိုးစားဖို့လိုပါလေ။ဘုန်းကြီးကလည်းအဲ့ဒီညံမျိုးရအောင်ဒီတိုင်းနဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့နီးကြကြဘုန်းကြီးညွှန်ကြားပေးมาဖြစ်ပါတယ်အဲ့တော့ဆရာတော်ဘုရားကြီးက3ရက်ထဲနဲ့လည်းပဲဒီညံအစဉ်တန်းရပါတယ်လို့ဆရာတော်ဘုရားကြီးကိုယ်တိုင်ဝန်ခံပြီးတော့ဟောကြားထားပါတယ်ဒါပေမဲ့ဘုန်းကြီးကလျှော့ပြီးတော့9ရက်လည်းရနိုင်ပါတယ်9ရက်လောက်ဆိုရင်လည်းရနိုင်ပါတယ်ဟုတ်တယ်မဟုတ်လားအဲ့တော့ကိုက3ရက်နဲ့ဒီလောက်ထင်မြက်တဲ့ပုဂ္ဂိုလ်မဟုတ်ရင်9ရက်လောက်ကြိုးစားယူရမယ်9ရက်လောက်မှမထက်မြက်ဘူးဆိုရင်9ရက်လောက်ကြိုးစားယူရမယ်။အဲ့ဒီ9ရက်လောက်နဲ့မှကိုကညာထက်မြက်တဲ့ပုဂ္ဂိုလ်မဟုတ်ရင်လည်း9ရက်10ရက်ကြိုးစားဖို့မလိုဘူးလား။အဲ့ဒီလိုကြိုးစားပြီးတော့အထုတ်သွားရင်ဒီညာအစဉ်တန်းနေမရနိုင်ဘူးလား။ကြည့်ဒီလောက်နဲ့အာရကျဉ်းနှံ့နေလို့မဖြစ်ဘူး။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမြန်မာနိုင်ငံအတွင်းမှာသတင်းဝါဒကျွတ်ပြီဆိုရင်မြတ်စွာဘုရားခီးဒေသစာကြီးဓမ္မဒေသစာကြီးခီးကြွတယ်လို့ပဲပင်ရပင်ရဌာနတွေကိုနိုင်ငံမှာမြို့နယ်အနှံ့မြတ်စွာဘုရားအဲမာစီဆရာတော်ဘုရားကြီးကြွတော်မူပါလေကြွတော်မူတဲ့အခါမှာတခါတည်းရမှာအဲ့ဒီကစခန်းပွဲကိုအဖွင့်အနေနဲ့ဆရာတော်ဘုရားကြီးဖွင့်ပြီးတော့ဟောကြားပေးခဲ့ပါလေ၂ရက်မြင့်၂ရက်၃ရက်မြင့်၃ရက်တရင်သုံးပြီးတော့တခါတည်းရမှာပိတ်ပွဲအနေအားဖြင့်ဆရာတော်ဘုရားကြီးကြွရောက်ပြီးတော့တရားစခန်းအောင်ပွဲအဲ့ဒီအောင်ပွဲအနေအားဖြင့်ဆရာတော်ဘုရားကြီးကြွရောက်ပြီးတော့ဩဝါဒချီးမြှင့်ပေးတော်မူပါလေဒီနေ့ဘုန်းကြီးတို့ဆရာတော်ဘုရားကြီးဟာအဲ့ဒီစကန်းသိမ့်ပွဲစကန်းအောင်ပွဲတိုင်းအောင်ပွဲတိုင်းမှာဩဝါဒ၃ချက်ပေးပါတယ်အဲ့ဒီဩဝါဒ၃ချက်ကဘာလဲဆိုရင်တော့အပေပေးငြိမ့်ခွင့်အပေပေးငြိမ့်နိုင်လောက်တဲ့ ညာအစင်တန်းကိုရောက်စေချင်ပါတယ်။ရောင်းအောင်အားထုတ်စေချင်ပါတယ်။အခုဘုန်းကြီးပြောတဲ့ဒီဝိပဿနာဥရိယဗျာညာအစင်လောက်လေးမဟုတ်ဘူး။ဒီမိမိရဲ့ဓမ္မပီတိဓမ္မရတ္တလေးလောက်နဲ့ကျင့်တတ်မနေနဲ့အပေဖေးငြိမ့်နိုင်လောက်တဲ့ညာအစင်ကိုရောင်းအောင်အားထုတ်ပါလို့ဆရာတော်ဖျားကြီးကတိုက်တွန်းစကားမြှကြားလေးရှိပါတယ်။အဲ့ဒီညာလေးရပြီဆိုပြီးတော့ငါအပေကတော့လွတ်ပြီဆိုပြီးတော့ကျင့်တတ်မနေပါ sin dan ya on le a thu pa on ne ba ngai nai ne sin le sin ngai nai ne sin so da ga do arhatame nyan phu nyan go so lo ba le a ri nyan sin dan go ya on a thu pa le ta ke lo mi mi ha parami ru ma chi lo a ri nyan sin dan thi aw ma yauk phu so yin le be sait jan do da ji go pe nai de nyan sin dan go ya on a thu pa le sait jan do da ji go pe nai de nyan sin dan ha anagami me nyan phu nyan ပါညာလေဟေးမဲ့30ဖို့30အဲ့ဒီအနာဂါမိမဲ့ညာဖို့ညာအဆင့်ကိုရောက်အောင်အထုတ်ပါဒီညာအဆင့်ဒီထိအောင်ကိုမရောက်ဘူးပါရမီမရှိဘူးအရိယာမဲ့ညာမရနိုင်ဘူးဆိုရင်တောင်ရှုမှတ်မှုနဲ့ပယ်နိုင်အောင်ကြိုးစားပါဗာနဲ့ပယ်နိုင်အောင်ကြိုးစားဖြစ်ပေါ်လာတဲ့စိတ်ကြံဒေါသကြီးကိုဒေါသစိတ်လေးဖြစ်လာရင်အဲ့ဒီဒေါသစိတ်လေးကိုတခါတည်းငြိမ့်သွားအောင်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ပြင်းစိတ်ပြက်တယ်ဒါလေးကိုဒီစိတ်ကလေးကိုပဲပြန်ပြီးဒေါသစိတ်ကလေးကိုနောက်ကတတိနဲ့ရှုမှတ်ပေးလိုက်ပါတဲ့အဲဒီလိုတတိနဲ့ရှုမှတ်ပေးလိုက်ရင်ဒီဒေါသတွေငြိမ့်သွားနိုင်ပါလေ။ဘာကြောင့်ဒီဒေါသကိုငြိမ့်စေချင်တာလဲဆိုရင်ဘုန်းကြီးတို့အခုဘာသာရေးလိုက်စားနေကြတဲ့ပုဂ္ဂိုလ်များပေါ့ဘာသာရေးအသင်းအဖွဲ့ပုဂ္ဂိုလ်များအသင်းအဖွဲ့ဝင်များဘာသာရေးကိုဦးစီးကောင်းဆောင်ဆောင်ရွက်နေကြပြီးတော့အဲဒီမှာဒီလိုဒေါသစိတ်ချမ်းကြီးပါလာပြီဆိုရင်မျက်နှာပေါ်မှာတခါတည်းပေါ်လွင်လာတယ်လောဘနဲ့မတူဘူးဒေါသကပိုပြီးပေါ်လွင်လွယ်တယ်ပေါ်လွင်လဲပြီဆိုရင်ပေါ်လွင်လာပြီဆိုရင်ဘေးကပုဂ္ဂိုလ်ကြီးကဟောဒီပုဂ္ဂိုလ်ကြီးကဘယ်နဲ့လဲဘာသာရေးဦးစီးကောင်းဆောင်လုပ်နေပြီးတော့ဒေါသကြီးလိုက်တာဘာတရားမှမရှိတဲ့ပုဂ္ဂိုလ်ပဲလို့အကဲ့ရခံရလိမ့်မယ်ကိုဆောင်ရွက်နေတဲ့ကိုယ့်ရဲ့ဆောင်ရွက်ချက်တွေလည်းလကားဖြစ်ကုန်လိမ့်မယ်ဘုန်းကြီးတို့အထူးအဖြင့်အခုလိုတရားဓမ္မတွေလိုက်စားနေတဲ့ယောဂီများအတွက်လည်းပဲဒီဒေါသစိတ်ချမ်းကြီးကိုအထူးပယ်နိုင်ဖို့လိုအပ်တယ်လားမလိုအပ်ဘူးလားအထူးအဖြင့်ဒီလိုဝိပဿနာတရားတွေဟောပြောနေတဲ့ကမ္မထမ်းဆရာများလည်းပဲအရိယာမဲ့နဲ့မပယ်နိုင်သေးဘူးအနာဂါမိမဲ့နဲ့မပယ်နိုင်သေးဘူးဆိုရင်တောင်ဘုန်းကြီးတို့ဒီဒေါသစိတ်ချမ်းကြီးကိုရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားဖို့ရောမလိုအပ်ဘူးလားဒီကမ္မထမ်းတရားတွေလောဘတွေနည်းအောင်ဒေါသတွေနည်းအောင်လောဘကင်းအောင်ဒေါသကင်းအောင်ဟောပြောနေတဲ့ကမ္မထာဆရာကနေရာတိုင်းဒေါသပဲကြီးနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတရားရှိသလားမရှိဘူးလားမရှိဘူးကိုတည်းကိုတဏ္ဍာမှာလည်းတရားမရှိဘဲနဲ့ဒီတရားတွေကိုတော့အသုံးမချဘဲနဲ့သူများနာအသုံးချဖို့ဟောပြောနေတာနဲ့တူသွားမယ်ကိုဖော်တဲ့ဆေးကိုကိုမစားဘဲနဲ့သူများနာလိုက်တိုက်ကျွေးနေတဲ့ဆရာလိုဖြစ်သွားတတ်တယ်ဒါကြောင့်မို့ကမ္မထာဆရာဟာလည်းပဲဒီလိုဒေါသစိတ်ချမ်းကြီးတွေရှုမှတ်မှုလေးနဲ့ပဲဖြစ်စီပယ်နိုင်ဖို့တကယ်လို့ဆရာတော်ဘုရားကြီးကရှုမှတ်မှုနဲ့မပယ်နိုင်ရင်တောင်ဆင်ခြင်ပြီးပယ်ပါတဲ့ဘယ်လိုပဲခိုင်းတာလဲဆင်ခြင်ပါတဲ့ဒီပုဂ္ဂိုလ်ကဒီလိုပဲပြောတတ်တယ်ဒီလိုပဲဆိုတတ်တယ်သူ့ရဲ့ဝါသနာသူ့ရဲ့အကျင့်စရိုက်ကဒီလိုပဲရှိတာပဲလေဆိုပြီးတော့အဲ့ဒီလိုသူ့ဘောမှာဘာမှအပြစ်မတင်မဲနဲ့ဒီလိုဆင်ခြင်ပြီးတော့ပဲခွင့်လွှတ်စေလေးနဲ့ဒီဒေါသစိတ်ချမ်းတွေကိုပယ်ပါလို့ဆရာတော်ဘုရားကြီးကပြောထားတာဘာကြောင့်လဲဆိုတော့အခုဘုန်းကြီးတို့တရားဓမ္မတွေအခုဗုဒ္ဓဘာသာဝင်နေရအခုဘုန်းကြီးတို့တရားဓမ္မတွေပြောပြခြင်းအရာဘုန်းကြီးဟာအခုဒီနေ့ဆိုရင်2009ခုနှစ်ကနေမှအခု2013ခုမှရောက်တာဆိုတော့၄နှစ်တိုင်နေကြပါပြီဒီမှာဆိုတာလည်းပဲမြန်မာနိုင်ငံရဲ့ထင်ရှားတဲ့ဆရာတော်ကြီးတွေကြွနေကြတာပါကမ္မထမ်းဆရာတွေအဲတော့ကမ္မထမ်းဆရာတွေလည်းကြွနေကြတယ်ကြွလာတဲ့ကမ္မထမ်းစခန်းဘွယ်တိုင်းဆရာတော်တွေထံမှာတပည့်ခံပြီးတော့နှီးခံပြီးတော့အထုတ်ကြတယ်စခန်းတိုင်းစခန်းတိုင်းလှည့်ပတ်ပြီးတော့အထုတ်နေပြီးတော့မိမိရဒီဒေါသစိတ်ချမ်းလေးမှာမပယ်နိုင်ဘူးဆိုရင်လေဒီပုဂ္ဂိုလ်မှာတရားပြည့်စုံသလားမပြည့်စုံသေးဘူးလားအဲ့တော့ဘေးကပုဂ္ဂိုလ်ကဘေးကပုဂ္ဂိုလ်ကဆိုတာတဲ့ကို့မှာအိမ်မှာအတူနေတဲ့ပုဂ္ဂိုလ်ကကို့ပေါ်မှာမင်းဟာကွာအလကားနေအချိန်သွားဖြုတ်နေတာပါပဲဟိုကပြန်လာရင်မင်းဘာမှမထူးပါဘူးဆိုတော့ကဲကောင်းအောင်မလားမကောင်းတော့ဘူးနော်အဲ့ဒါသတိထားဖို့နော်သွားပြီးတော့ဘယ်စကားလာတော့လဲဘယ်ဆရာတော်လာလို့လဲဆိုသွားမယ်ဆိုသွားပြီပြန်လာတော့လည်းဘာမှမထူးဘူး ကဲအင်္ဂါပုဂ္ဂိုလ်ကပို့ပြီးတော့ကိုယ့်ကိုအထင်သေးစရာမဖြစ်ဘူးလားဒါကိုယ့်ရဲ့အနေတိုင်းကိုယ့်ရဲ့မဆောင်စည်းနိုင်မှုကြောင့်ကိုယ့်ရဲ့မထင်သေးနိုင်မှုကြောင့်အင်္ဂါပုဂ္ဂိုလ်ကအားပေးရမယ်ဟာအားမပေးတော့ဘူးကိုယ့်ကိုဟာမင်းဟာကွာဘယ်သွားသွားမထူးပါဘူးမင်းအလုံးမလုံးချိန်တိုင်းသွားနေတယ်လို့ကြာနေတာအချိန်ဖြုံးနေတာပဲဆိုတာမျိုးဖြစ်သွားဒီတော့ကိုယ့်ဟာတရားတွေတကယ်လိုက်စားနေတဲ့ပုဂ္ဂိုလ်တရားအလုပ်တွေလုပ်နေတဲ့ပုဂ္ဂိုလ်ဆိုရင်ဆရာတော်ဆရာတော်တိုင်းဆရာတော်တိုင်းကလည်းအဆုံးမဩဝါဒတွေပေးခဲ့မှာပါအဲ့ဒီအဆုံးမဩဝါဒတွေကိုယ်တန်တန်မှာတရားနဲ့မပြည့်စုံသေးတောင်မှအဲ့ဒီအဆုံးမဩဝါဒလေးတိုင်းလိုက်နာပြီးတော့ဘုန်းကြီးတို့ဒေါသစိတ်ချမ်းကြီးတွေရှုမှတ်မှုနဲ့ပဲဖြစ်စီဆင်ခြင်မှုနဲ့ပဲဖြစ်စီပယ်နိုင်အောင်ပယ်ဖို့မလိုဘူးလားသိခံမှုတရားလေးလက်ခံထားဖို့မလိုဘူးလားအဲ့ဒီလိုဆိုရင်တရားရိပ်သာသွားနေတာဟာသွားရချူနှပ်ပါလေအင်္ဂါပုဂ္ဂိုလ်ကလည်းအပိယချုပ်နှပ်ပါလေဒီလိုမဟုတ်လို့ကတော့ခုနကတည်းကပြောတဲ့အတိုင်းပြောဖို့ပဲရှိမှာပါမယ်အဲ့ဒီတော့ကိုယ့်ကိုအထင်မြင်သေးပြီးတော့ကိုတရားကိုတောင်ဟိုကအထင်မြင်လွဲသွားလိမ့်ဦးမယ်မင်းတရားပါနေတယ်မင်းကလည်းဘာမှလည်းမဖြစ်ခဲ့ဘူးဘာမှလည်းမဖြစ်ခဲ့ပဲနဲ့မင်းဒီလိုသွားနေတယ်ဆိုရင်အချိန်ဖြုံးတာပဲအိမ်မှာဒီမှာကလေးတွေအတွက်ကလေးတွေဝေယဝဆာတွေငါတယောက်ထဲလုံနေရတာစသည်ဖြင့်ကိုယ့်ပုံမှာအပြစ်တင်ကုန်မယ်အဲ့ဒါဘာကြောင့်လဲကိုယ့်ရဲ့ဒီညံ့ပြင်းမှုကိုယ့်ရဲ့ဒီမှာစောင့်စည်းရမယ့်ဟာတွေမစောင့်စည်းနိုင်မထင်းသိမ့်ရမယ့်ဟာတွေမထင်းသိမ့်နိုင်လို့ဒါကြောင့်အားလုံးဟာတတိလေးနဲ့စောင့်ရှောက်နှံရင်ကောင်းသလားမကောင်းဘူးလားမျက်စိဘောက်ကလောဘမဝင်အောင်ဒေါသမဝင်အောင်နှာဘောက်ကလောဘဒေါသမဝင်အောင်နှာခေါင်းဘောက်လျှာဘောက်ကိုယ်ဘောက်စိတ်ဘောက်ကဘယ်အပေါက်ကမှလောဘဒေါသတွေမဝင်အောင်စောင့်ရှောက်နှံရင်မကောင်းဘူးလားဗျာကဲဒီဆောင်ဖို့လေးနဲ့ဘုန်းကြီးတို့ဩဝါဒလေးနဲ့အဆုံးသတ်ကြရအောင်နော်အပေပေငိမ့်ခွင့်ညာအဆင့်အသင်ရောက်ပါစေအပေအပေငိမ့်ခွင့်ညာအဆင့်အသင်ရောက်ပါစေဆိုပါပေပေငိမ့်နိုင်တဲ့ဉာဏ်အဆင့်ဟာသောတပတ္တိမဉ္ဇဉ်ဘုံဉာဏ်ကိုဆိုလိုတယ်။ဘာဉာဏ်ကိုဆိုလိုတာလဲ။ဟေးသောတပတ္တိမဉ္ဇဉ်ဘုံဉာဏ်ကိုရောက်ပြီးအရိယာမဉ္ဇဉ်အရိယာမဲ့နဲ့တခါနဲ့သောတပန်ဖြစ်ပြီးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာအပေလေးပါးလုံးဝမလွတ်မြောက်ဘူးလား။ဒါကြောင့်မို့မိမိတို့တရားတွေအထုတဲ့အခါမှာဗုဒ္ဓသာသနာတော်နဲ့လည်းတွေ့နေပြီးလူဘဝကိုလည်းရနေပြီးသာသနာထွန်းကားတဲ့ရမှလည်းလူဖြစ်နေပြီနိလမှန်ကန်စွာနဲ့ညွန်ပြပေးနိုင်တဲ့ဆရာကောင်းတမားကောင်းတွေလည်းအမိကိုရနေပြီဆိုတော့မိမိတို့ဒီဆရာတမားတွေရဲ့အဆုံးအမတိုင်းလိုက်နာကျင့်သုံးပွားများအားထုတ်သွားရင်ဒီပေပင်းငိမ့်နိုင်လောက်တဲ့ဉာဏ်အဆင့်မရနိုင်ဘူးလားဒါပေမဲ့ဒီဉာဏ်လေးလောက်နဲ့မကျေနပ်ပါနဲ့တဲ့ကေဆိုလိုက်ထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေထိုဉာဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေဆုဟေးသာသနာတော်နဲ့တွေ့လူဘဝကိုရပြီးတော့ဆရာကောင်းတမန်ကောင်းနဲ့တွေ့နေပါလျက်သားနဲ့ဒီပဲလွတ်နိုင်လောက်တဲ့ဉာဏ်ဆင်းလေးလောက်နဲ့ရှင်းနမနေနဲ့တကယ်ကိုဆင်းရဲငြိမ်းနိုင်လောက်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တဲ့ဉာဏ်အစဉ်တန်းကိုရအောင်အထုပ်ပါ။အဲ့ဒီဉာဏ်အစဉ်တန်းရောက်ပြီဆိုရင်နောက်ထပ်ဘဝခန္ဓာရပါအောင်မလား။မရပါဘူး။ဘဝခန္ဓာမရတော့ဘူးဆိုဆင်းရဲအလိုမငြိမ့်မိဘူးလား။မရပါဘူး။ဒီအဲ့ဒီဉာဏ်အစဉ်တန်းကိုရအောင်ကြိုးစားပါအထုပ်ပါ။အထုပ်ရင်မရနိုင်ဘူးလား။မရနိုင်ပါဘူး။မြတ်စွာဘုရားကငါဘုရားရဲ့သာသနာတော်မှာသာသနာ9000မကဘူး9000ကျော်သွားပြီစီ။ငါဖျားညွန်ကြားတဲ့အတိုင်းသာရိုးရိုးသေးသေးလိုက်နာပြီးကြိုးကြိုးစားစားကျင့်သုံးအားထုတ်နေရကြမယ်ဆိုရင်ယဟန္တာတို့ဖြင့်မစိတ်သုံးနိုင်ဘူးတဲ့ဒီလောကကြီးအဲ့တော့ကြိုးစားမယ်ဆိုရင်ယဟန္တာထီအောင်မဖြစ်နိုင်ဘူးလားဟေးအပေဘေးကလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းနဲ့ကျင့်တဲ့အာရမနေဘဲနဲ့အဲ့ဒီဆင်းရဲငြိမ့်နိုင်လောက်တဲ့ဉာဏ်စင်တန်းကိုရအောင်အားထုတ်ပါတကယ်လို့ပါရမီမပြည့်စုံသေးလို့အဲ့ဒီဉာဏ်စင်တန်းမရဘူးဆိုရင်တောင်ဖြစ်ပေါ်လာတဲ့စိတ်ကြံဒေါသကြီးကိုပယ်နိုင်တဲ့ဉာဏ်စင်တန်းကိုရောက်အောင်အထုပ်ပါတဲ့ဖြစ်ပေါ်လာညာစိတ်ကြံများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာ ိတ်ချမ်းများ ပယ်ရှားနိုင်ပါစေသို့ဒီဖြစ်ပေါ်လာတဲ့အဲ့ဒီစေကျန်းဒေါသကြီးတွေကိုပယ်နိုင်တဲ့ဉာဏ်စင်တန်းရောက်အောင်အထုပ္ပံအနာဂမိမဉ္ဇဏ်ဖူဉံရောက်အောင်တကယ်လို့အဲ့ဒီအနာဂမိမဉ္ဇဏ်ဖူဉံထည့်အောင်ရအောင်အထုပ်နိုင်လောက်တဲ့ပါရမီတို့မရှိသေးဘူးမရနိုင်သေးဘူးဆိုရင်လည်းပင်ဖြစ်ပေါ်လာတဲ့စေကျန်းဒေါသကြီးကိုရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားပါ။ဘာနဲ့ပယ်နိုင်ရမှာလဲ။ဟေးအဲ့ဒီစေကျန်းဒေါသကြီးဖြစ်လာရင်အဲ့ဒီဒေါသစိတ်လေးကိုရှုမှတ်မှုလေးနဲ့ပယ်ပါ။ရှုမှတ်ပြီးတော့ပယ်လိုက်ပါအဲ့ဒီရှုမှတ်ပြီးတော့ပြန်နိုင်သွားပြီဆိုရင်လည်းပဲကိုယ်မှာဘာမှဆင်းရဲမရနိုင်တော့ပါတကယ်လို့မိမိဟာစေချမ်းဒေါသကြီးကိုရှုမှတ်မှုနဲ့တောင်မပယ်နိုင်ဘူးဆိုရင်ဆင်ခြင်ပြီးတော့ပယ်ပါဘယ်လိုပယ်ရမှာလဲနည်းအေးဆင်ခြင်ပြီးတော့ပယ်ပါဒီဒေါသကြီးဖြစ်လာပြီဆိုရင်မျက်နှာပေါ်မှာလည်းပဲအဲ့ဒီမှာထီထင်ရှားလာတဲ့အတွက်ကြောင့်မမြင်လို့လည်းမကောင်းဘူးတကယ်လို့မိမိဟာဒီစိတ်ထဲကနေဖြစ်ပေါ်လာတဲ့ဒေါသကိုနှုတ်ထီအောင်ရောက်သွားမယ်ဆိုရင်လည်းချမ်းချမ်းထန်းထန်းစကားတွေထွက်လာမယ်မသိတော့တော့တရားတွေအများအားလိုက်စားနေတဲ့ပုဂ္ဂိုလ်ကမလီစကားပြောတာချမ်းထန်းလိုက်တာပါလားဒီလိုစကားတွေတရားစခန်းလိုက်ပြီးတော့အာထုံနေတဲ့ပုဂ္ဂိုလ်ကပြောတာတဲ့ဆိုရင်တခါလေအင်မတန်မိမိရဲ့ဂုဏ်သိက္ခာတွေအကုန်လုံးကျသွားပြီမိမိရဲ့တရားဟိုပြတ်တနေတဲ့ဆရာသမားတွေရဲ့ဂုဏ်သိက္ခာတွေရောမကျဘူးလားကျသွားတာပဲအဲ့တော့ဒီနှုတ်တင်မဟုတ်ဘဲနဲ့တခါလေမထိန်သိမ့်နိုင်ဘဲနဲ့กายกรรมเหมี่ยวจุหลุนมิบิสูยิงพุ่นยีโตท่องตั้นนี่อภัสสีดิขันยะปิโดทุกข์ดิไม่ยอกหน่ายบุล่ะดีบงอ่ะมาดิหลอกทุกข์ยอกไปเมลุนองบงอ่ะจาเปียนน่อเลยเปดิเดดิเดปูปิโดอเปซินเยดิที่อ๋อไม่ขันซ้ายาบุล่ะขันซ้ายามาเวถ้าจอมูเอริสีจันต้อตายีอ่ะเล็กขันทายามาล่ะเปยามาล่ะถ้าจอมซ้วนหน่ายเตมะเอริโลชุหมัดมุเนเปบาดีโลมาชุหมัดมุเนเปลุไม่ย่ายิงอกูပြောเดไตดิสีจันต้อตายีอ่ะမကောင်းကျိုးဆူကျိုးကိုသာပေးနိုင်တဲ့ဒေါသကြီးပဲငါဒီဒေါသကြီးလက်ခံတာလို့မဖြစ်ဘူးဆိုပြီးတော့ကိုယ့်အကူဆင်ကျင်ပြီးတော့ပယ်ပါတဲ့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာတရားစခန်းအောင်ပွဲတိုင်းအောင်ပွဲတိုင်းကိုဒီဩဝါဒလေးသုံးချက်ကိုပေးပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီနေ့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်းမှာဆင်ကျင်ပါတဲ့မဟာသတိပဋ္ဌာန်ဝိပဿနာ9ရက်အချိန်ပြည့်တရားစခန်းပွဲကြီးမှာဝင်ရောက်အထုတ်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲဒီကျေးဇူးတော်ရှင်မာဇီဆရာတော်ဖျားကြီးချမှတ်ခဲ့တဲ့ပေးတော်မူခဲ့တဲ့ဒီဩဝါဒတော်တိုင်းလိုက်နာကျင့်သုံးနှိုင်းကြခြင်းအပြင်မိမိတို့အလိုရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ Okay.ရည်စဲမိုးစဲလေးခြားကြရအောင်အားလုံးရည်စဲခွက်လေးတွေကညာအားလုံးပဲမိမိတို့ကုသိုလ်စုစုတွေကိုကိုယ့်ဟာကိုအာယုံပြုထားနော်ကိုယ့်ဟာကုဓမ္မဒါနအမတ္တဒါနအနေအချင်းတရားစကံပွဲကြီးဖြစ်မြအောင်လူတန်းရတဲ့မတ္တိလူတန်းရတဲ့ကုသိုလ်တွေနောက်ပြီးတော့ဒီတရားစကံပွဲကြီးအတွင်းမှာပါဝင်ပြီးတော့အဟာရဒါနသွမ်းဒါနတွေအာယုံစွာနေစွာနေလူတန်းရတဲ့ကုသိုလ်တွေဒါတွေကတော့ကိုယ့်ဟာကိုအာယုံပြုထားနောက်ပြီးတော့ဆရာတော်ဘုရားများကိုဓမ္မပူဇာဖြစ်ဖြင့်ပူဇော်ရတဲ့ကုသိုလ်တွေမိမိတို့စောင့်တည်ဆောင်ထင်ရတဲ့သီလကုသိုလ်တွေမိမိတို့အချိန်နဲ့တပြေးညီစက္ကန့်မိနစ်နာရီမိနစ်ရှုပွားအထောက်အထားဘာဝနာကုသိုလ်တွေအဲ့ဒီကုသိုလ်အစုစုတွေကိုအမိဖတ်မှစာပြီးတော့ဝိညာဉ်များကိုမြတ်တမ်းပေးဝေပေးမှဖြစ်တယ်နော်အလုံးလိုက်ဆိုကြအိတံမေပုံညာနိဗ္ဗာန်တသပစ္စယောဟောတုအရှင်ဘုရားတပည့်တော်တို့သည်တန္တရာဝဆင်းရဲမှလျင်မြန်စွာလွတ်မြောက်၍နိဗ္ဗာန်ကိုမျက်မှောက်ပြုပါရစေခြင်းအကျိုးငှာ၎င်းဗုဒ္ဓမြတ်စွာသာသနာတော်ရှေးစွာတည်တံ့ခြင်းထွန်းကားခြင်းကြည်ပွားခြင်းစီပင်ခြင်းအကျိုးငှာ၎င်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ဆင်းရဲကျင်းပတ်အပ်သောမဟာတတိပဋ္ဌာန်ခုနှစ်ရက် အချိန်ပြည့်တရားစခန်းပွဲကြီးဖြစ်မြောက်အောင်မတ္တီလူတန်းရသောဒါနကုသိုလ်ဒီစခန်းပွဲကြီးအတွင်း၌ယောဂီသူတော်ရှင်တို့အားယုံစွမ်းနေစွမ်းတို့ဖြင့်နေ့စဉ်နေ့တိုင်း second လူတန်းညရသောဒါနကုသိုလ်ထိုမှတပါးတရဏဂုံ၃မှနှင့်တကွအင်္ဂါ၈ပါးနှင့်ပြည့်စုံသောသီလတော်မြတ်တို့ကိုကျင့်သုံးစောက်တည်ရသောသီလကုသိုလ်ခုနှစ်ရက်တိုင်တိုင်မဟာတတိပဋ္ဌံ ဝိပဒနာတရားတို့ကိုရှုပွားအားထုတ်ရသောဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်တရားစခန်းပွဲကြီးဖြစ်မြောက်အောင်မြင်အောင်စခန်းဝင်ယောဂီများချမ်းချမ်းသာသာပွားများအားထုတ်နိုင်ရန် ဝေယဝဆအမှုကိစ္စတို့ကိုအချိန်ပြည့်ဆောင်ရွက်ကြရသောဝေယဝဆကုသိုလ်အစရှိသောကုသိုလ်ပေါင်းတို့၏အာသဝတရားလေးပါးတို့၏ကုံရကုံချောင်းဖြစ်သောဆင်းရဲခတ်သိန်းတို့၏ ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမျက်ညာဖူးညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလိုကုန်၏အရှင်ဖုရားယနေ့ယခုလှူဒန်းရသောဤကောင်းမှုအဆုစုတို့၏အဖို့ပါကကိုအမိအဖါတို့အား အမြဘေးဝေပါကုန်၏အဆွေအမျိုးတို့အားအမြဘေးဝေပါကုန်၏ဆရာသမားတို့အားအမြဘေးဝေပါကုန်၏ကိုဇောင်းနံအိမ်ဇောင်းနံဝင်းချံဇောင်းနံရက်ွက်ဇောင်းနံမြို့ဇောင်းနံဤရိတ်တာဇောင်းနံသာသနာတော်ဇောင်းနံ လောကကိုဆောင်ရှောက်ကြကုန်သောနတ်ပေါင်းတို့အားအမြပေးဝေပါကုန်၏တကြမင်းယမမင်းမှာစ၍အလုံးစုံသောတတ္တဝါပေါင်းတို့အားအမြပေးဝေပါကုန်၏အလုံးစုံသောတတ္တဝါပေါင်းတို့သည်ယနေ့ယခုတပည့်တော်တို့ ပြုစုရသောဤကောင်းမှုဤအဖို့ပါကကိုတပည့်တော်တို့နှင့်အတူအညီအမျှရကြ၍ကိုယ်စိတ်နှစ်ဖြာချမ်းသာကြသည်ဖြစ်ကြပါစေသောအားလုံးကြကြသမျှအမျှအမျှအမျှ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကြကြသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကြကြသမျှအမျှအမျှအမျှ ယူတော်မူကြပါကုန်လောသာဓုသာဓုသာဓု